မြန်မာနိုင်ငံနောက်ထပ်အနေဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာစိတ်ကြွစီရောင်းဝယ်ဖောက်ကားသူ102ဦးကိုအစိုးရစီမှလာပြီးတော့ဖမ်းခံခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံကလိုဖမ်းမိရင်တပ်ခံရနိုင်တဲ့မူရင်းစိစစ်ရှင်ရေးမျိုးလုံးမှကြောက်လို့တပ်ဆိုင်ရာနဲ့ဂျုံချင်းနိုင်ပြီးတော့ဒီကနေ့လာပြီးတော့လက်နက်ချကြတာဖြစ်တယ်လို့အရာရှိတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကရာဘစိတ်ကြွသေးတုံးဆွဲမှုတိုးလောင်ပြီးတဲ့နောက်မှာအစိုးရကအခုလိုမျိုးမူရင်းစိနှိမ်နှင်းမှုစစ်ရှင်ရေးပြုလုပ်တာပါ။ရာဘဖြစ်တဲ့မူရရာဇာ24ဦးနဲ့သူတို့ရဲ့နောက်လိုက်တွေပြည်ထရေးဝန်ကြီးစီမှာအခုလိုလက်နက်ချရဲ့အခမ်းအနားကိုတော့မြန်မာနိုင်ငံနဲ့နယ်စပ်မျိုးဖြစ်တဲ့ Texas မြို့မှာကျင်းပခဲ့ပြီးတော့ဒီမျိုးကလည်းမြန်မာနိုင်ငံကထုတ်တဲ့စိတ်ကြွစည်းတွေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဝင်တဲ့ဝင်ပေါင်းမျိုးလည်းဖြစ်ပါရဲ့ဒီနေ့အခမ်းအနားမှာတော့အနည်းရောရာဘစီလုံး3သိန်းခွဲနဲ့တနက်အလက်30ကိုအစိုးရစီမှာအပ်လိုက်ကြပါရဲ့အခုလိုမျိုးလက်နဲ့ချလာသူတွေကိုပြစ်ဒဏ် short box စီရင်ပြီးတော့သူတို့ဘဝကိုသူများနည်းလိုပြန်ပြောင်းရှင်တန်ရက်တည်နိုင်ဖို့အတက်နိုင်ဆုံးလုပ်ပေးသွားမှာဖြစ်တယ်လို့ရဲချုပ်မိုဟာမက်ဂျာဗက်ပတ်ထဝါရီကပြောပါတယ်။ဒီမျိုးရဖောက်ခါမှုဝင်ပေါက် Texas မျိုးဟာမြန်မာနိုင်ငံကပြေးလာတဲ့ရိုဟင်ဂျာတပ်တန်းလောက်ခုံလုံနေတဲ့ Cox's Bazar ခရိုင်မှာရှိပြီးတော့တချို့တွေကရိုဟင်ဂျာတွေကိုတုံးချပြီးတော့ရာဘစိတ်ကြွစီတွေကိုမြန်မာနိုင်ငံကနေတည်ယူနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမနစ်ကမေလမှာမိုးရမန်ခိုထိုင်နေမှုတွေဆက်လုပ်ကြတဲ့ကမွေးရစီရောင်းဝယ်သူ300နီးပါးတိတ်ဆုံးခဲ့ရပြီးဖြစ်တယ်လို့200ကျွဲလောက်လဲဖန်ခံထားရပါတယ်ရှင်